အိန္ဒိယမှာခိုးလုံနေကြတဲ့ရင်ဂျာခဏဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့ဆွဲပြောင်းပေးလိုက်ပြီးတဲ့နောက်ကျန်နေတဲ့သူတွေလည်းထဏီပြန်ပို့ခံရတဲ့အရေးပေါ်မှာစိုးရိမ်နေကြပါတယ်။အိန္ဒိယမှာလက်ရှိနေထိုင်နေတဲ့ရင်ဂျာတူဖြစ်သူစာဟီဒူလာကတော့မွေးရည်နေမှာလွတ်လပ်စွာသွားလာခွင့်မရှိ၊သွားလာလာတာဆားတောက်တာကစတားမြစ်ကန့်သက်ခံရတဲ့အကြောင်းဒီတက်စာကိုနိုင်ငံတကာကဒီတစ်ဆင့်မဖြေရှင်းတဲ့နေရာတော့မပြန်လို့ဘူးလို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒိယနိုင်ငံတည်းတရားမဝင်ဝင်ရောက်မှုနဲ့2012ခုနှစ်ကလေးကဖာစီထိသိမ်းထားတဲ့ရင်ဂျာ9ဦးကိုမြန်မာအာဏာပိုင်တွေထံကိုဆွဲပြောင်းပေးခဲ့ပါတယ်။ရင်ဂျာဆွေးရဲ့အုံတို့ကိုလက်တင်မခံတဲ့မြန်မာဆွေးရဘက်ကတော့အိန္ဒိယဘက်ကဆွဲပြောင်းပေးခဲ့သူတွေကိုလက်တင်ခံခဲ့ပြီးပဲဘလို့ပုံစံနဲ့လက်ခံခဲ့တဲ့လဲဆိုတာမရှင်းလင်းသေးပါဘူး။အိန္ဒိယမှာခိုးလုံနေကြတဲ့ဒုက္ခသည်တသောငွဲကျော်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထုတ်ပေးထားတဲ့ဒုက္ခသည်အသီးအမှတ်ပြည့်ကတ်တွေရရှိထားတဲ့သူတွေပါ။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ကုလသမဂ္ဂရဲ့အသီးအမှတ်ပြည့်ကတ်တွေကိုလက်မခံဘူးလို့ပြောဆိုထားသလိုရင်ဂျာတွေကိုထဏီပြန်ပို့တဲ့ကိစ္စကအန်ဒီရဲ့ကြုံရနိုင်တဲ့ဒေသကိုဒုက္ခတွေပြန်မပို့ရဆိုတဲ့မူကိုချိုးဖောက်ရောက်ရောက်တယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းပယ်ချထားပါတယ်။ဒါပြင်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အစိုးရဘက်ကရင်ဂျာမူစင်အားလုံးကိုထဏီပြန်ပို့လိုတယ်လို့ပြောဆိုထားတာကြောင့်လည်းအိန္ဒိယမှာခိုးလုံနေကြတဲ့ကြံနေတဲ့ရင်ဂျာတွေကြားမှာလည်းစိုးရိမ်နေကြပါတယ်။အိန္ဒိယရွေးကောက်ပွဲကလည်းနီးလာပြီမို့လို့လူကြိုက်များစီမဲ့ပြူဟာဖြစ်နေသူတို့ကိုပြစ်မှတ်ထားလိုက်တဲ့အရေးကိုရင်ဂျာတွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။